ဟုတ်ကဲ့ဒီလ30ရင်းနေ့မှာကျင်းပမယ်ရှမ်းပြည်နယ်အထူးဒေသလေးရဲ့ငင်းချမ်းရင်း30ပြည့်အခမ်းအနားကိုတရောက်ဖို့ရောက်ရှိနေတဲ့အစိုးရရဲ့ငင်းချမ်းရင်းကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဟာငင်းချမ်းရင်းပွဲတော်ကျင်းပမယ်နေ့မှာပဲနှစ်ဖက်တွဲဆုံဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်စနေနေ့ကကျင်းပတဲ့ငင်းချမ်းရင်းပွဲအကြုံညစာစားပွဲမှာအစိုးရငင်းချမ်းရေးကော်မရှင်အတွင်းရင်းမှုဦးခင်စောဦးကိုသတင်းမီဒီယာတွေကအလွတ်သဘောတွဲဆုံဆွေးနွေးပွဲရှိနိုင်မလားလို့မေးမြန်းရမှာသူကအခုလိုပြောပါတဲ့
ရှိပါတယ်ဗျာနဲ maybe tomorrow ပေါ့အဲအခုတွဲမယ်ဆိုတော့အလွတ်သဘောဖြစ်တဲ့တော့ကြောက်သူကြတဲ့ရလတ်တော့ရှိမှရှိမယ်အဲကျွန်တော်တို့ပြောနေတဲ့ trap ကိုကျွန်တော်တို့သူတို့ပေးခြင်းအဲ့ဒီအပေါ်မှာကြမှာသူတို့အတွင်းကြီးမှာဆွေးနွေးပြီးတော့မှပဲကျွန်တော်တို့နောက်တစ်ချိန်ကြမှာလာတာသေးစိတ်ဆွေးနွေးကြမှာပါ
နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာအေဘီလာကုံကမူဆယ်မြို့မှာတွေ့ဆုံစဉ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်က bilateral call နှစ်ဖက်အပြည့်ရဲ့စာချုပ်မူကြမ်းကိုအစိုးရထံပေးပို့ခဲ့ပါတဲ့ဒီမူကြမ်းအပေါ်မှာအစိုးရဘက်ကပြန်လည်တုံ့တက်ပြီးမဟာမိတ်အဖွဲ့စီကိုပေးပို့မှာဖြစ်ပါတဲ့တွေ့ဆုံဆွေးနွေးမဲ့ဇွန်လ30ရက်နေ့ဟာကမ်မရော်ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းမှာအပြည့်ရဲ့ကြီးညာထားတဲ့နောက်ဆုံးရက်ဖြစ်ပါတယ်ဒီဆွေးနွေးပွဲအပေါ်မှာမူတည်ပြီးအပြည့်ရဲ့တက်တန်တိုးနိုင်ကြောင်းလည်းဦးခင်စောဦးကပြောပါတယ်
ဘယ်ကတည်းကတွေ့ပြီးတွုံးမှာပေါ့ကျွန်တော်တို့ activity တွေရှိလာရင်တမ်းတော်ဘက်ကလည်းသူချိန်နေမှာပေါ့
ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့ဥက္ကဋ္ဌတက်အိုက်ဖုံးကတော့တွဲဆုံဆွေးနွေးရေးအတွက်ညှိနှိုင်းနေစေဖြစ်ကြောင်းစနေနေ့ညနေပိုင်းကပြောပါတယ်အဲ့
ဒါကတော့ကျွန်တော်ညှိနှိုင်းနေပါတယ်ညှိနှိုင်းနေပါတယ်ကျွန်တော်ကအဲဒီမဲ့မသိဘူးဆိုတော့ညနေပိုင်းဖို့မနေ့ပိုင်းတော့မှကျွန်တော်ပြောလို့
လောလောဆယ်မှာ PSLF TNLA တအန်းပလောင် MNDAA ကိုကန် AA ရခိုင်အဖွဲ့ရင်းတဲ့အတူ KRO ကချင်အဖွဲ့နဲ့လည်းညှိနှိုင်းနေကြောင်းပြောပါတယ် PSLF TNLA ကဘိုးကော်မတီ6လပတ်စည်းဝေးပြီးဒီကနေ့ကြီးညာချက်ထုတ်ပြန်ရမှာတော့ရခိုင်ပြည်နယ်အပါအဝင်တနိုင်ငံလုံးအပြစ်ခတ်ရစေးရေးကိုတောင်းဆိုထားပါတယ်ဒီတောင်းဆိုချက်ပေါ်မှာနိုင်ငံရေးလှိလာသုံးသက်သူဦးအေးမောင်ကျော်ကအခုလိုသုံးသက်ပါတယ်
နိုင်ငံရေးပွဲတွေကတော့အဲ့လိုပဲဆန္ဒရှိမှာပါပဲเนาะအဲဒါပေမဲ့ရခိုင်ချင်းတွေကတော့နည်းနည်းချုပ်တွေးတာပေါ့ဗျာချုပ်တွေးတယ်နောက်တစ်ခုကအေးတို့ဘာလို့လဲညောင်မန်းချက်ကရမ်းမြင့်နေတဲ့အတွက်ကကြတော့ဟောတက်မရော်နဲ့လည်းထိုက်ထိုက်တွေ့နေတဲ့အခြေအနေမျိုးမှာတော့နည်းနည်းတော့ခက်မယ်ပေါ့ကျွန်စင်တာလေးနည်းနည်းတော့ခက်မယ်နောက်တစ်ခုကဟောရိုရင်ဂျာပေါ့เนาะဒီဘင်္ဂလီတွေကလည်းစီမံကိန်းတွေရှိတယ်လှုပ်ရှားမှုတွေလှုပ်လာနိုင်မယ်လို့သတင်းတွေရှိနေတယ်အဲ့တော့အဲ့ဒါတွေပါရောတက်လာလို့ရှိရင်တော့ရကန်ရနည်းနည်းခက်လိမ့်မယ
်လက်ရှိကျင်းပမဲ့အထူးဒေတာလေးငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုအစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့အဖြစ်တိုင်းသာလက်နက်ကိုင်အဖွဲ့စည်းကခေါင်းဆောင်တွေပါဝင်တက်ရောက်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့လည်းတက်ရောက်လာပါတယ်